ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာစနေနေ့ကနောက်ထပ်အားကြီးတဲ့ငလျင်တစ်ခုထပ်မံလှုပ်ခဲ့တာကြောင့်လူပေါင်း15ဦးလောက်သေဆုံးခဲ့ပါတယ်။အဲ့ဒီဒေသမှာလွန်ခဲ့တဲ့၄ရက်ကလည်းလူပေါင်းရာနဲ့ချီသေဆုံးခဲ့ရတဲ့ကြီးမားတဲ့ငလျင်ကြီးတစ်ခုလှုပ်ခဲ့တာပါ။မနေ့ကလှုပ်ခဲ့တဲ့ငလျင်ကြောင့်ဒဏ်ရာရတဲ့ဥယျာဉ်ဟာနောက်ပိုင်းမှာပိုပြီးတော့မြင့်တက်လာနိုင်တယ်လို့အစိုးရအာဏာပိုင်တွေကပြောပါတယ်။ Bluechistan ပြည်နယ်က Overrun ခရိုင်မှာလှုပ်ခဲ့တဲ့ငလျင်ဟာအင်္ဂါနေ့ကလှုပ်ခဲ့တဲ့ငလျင်ရဲ့နောက်ဆက်တွဲရိုက်ခတ်မှုဖြစ်တယ်လို့လဲဆိုပါရယ်အမေရိကန်ပထဝီဆိုင်ရာစစ်တမ်းအဖွဲ့ရဲ့တိုင်းတာချက်အရစနေနေ့ကလှုပ်ခဲ့တဲ့ငလျင်ရဲ့အရှိန်ဟာ magnitude 6.8 လောက်ရှိပါတယ်ဒါပေမဲ့လို့ပါကစ္စတန်မိုးလေဝသဌာနကတော့ငလျင်ရဲ့ပြင်းအားဟာ 9.2 magnitude ထိရှိတယ်လို့ဆိုပါရယ်ငလျင်ကြောင့်အဆောက်အုံတွေပျို့ကျပျက်စီးခဲ့ပြီးကယ်ဆယ်ရေးလုပ်ငန်းတွေစတင်နေပြီလို့ဆိုပါရယ်ဘလူးချစ်စတန်ပြည်နယ်မှာအင်္ဂါနေ့ကလှုပ်ခဲ့တဲ့ငလျင်ရဲ့ပြင်းအားဟာ 9.9 magnitude ရှိခဲ့ပြီးရှုပ်အုပ်ခဲနဲ့ဆောက်ထားတဲ့အိမ်တွေအဆောက်အုံတွေပျက်ပျက်ဝှက်ပြိုကျခဲ့ပြီးအဲ့ဒီအဆောက်အုံတွေအောက်မှာပြည်တည်တဲ့လူပေါင်းရာနဲ့ချီရှိခဲ့ပါရဲ့ရှင်